ဂျပန်ရဲ့အကြမ်းဖက်လှုပ်ချက်မှုကြီးပေါ်ပေါက်ခဲ့တာဆယ်နှစ်ကျော်ကြာခဲ့ပြီမယ်ကျူးလွန်ခဲ့သူတွေကိုတရားဥပဒေအရအများပြည်သူရှေ့မောက်မှာဖော်ထုတ်ရေးယူနိုင်ခြင်းမရှိသေးတာကြောင့်လက်ရှိအစိုးရမှာတာဝန်အပြည့်ရှိတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုတွင်သေဆုံးခဲ့သူတွေကိုဂုံပြူအောင်မေပွဲခန္ဓာကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့စကိုင်းတိုင်းတပည့်ရင်းမြို့နယ်ကြည်ရွာနဲ့မုံရွာမြို့တို့မှာကျင်းပခဲ့ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကိုယ်တိုင်တက်ရောက်ခဲ့ပါတယ်။အပြည့်အစုံကိုတော့မန်းရင်ချင်းနိုင်ကဆက်ပြောပြပါမယ်ရှင်။
မင်းကကြည်ရွာမှာကျင်းပတဲ့ဒီပရင်၁၂နှစ်ပြည့်အခမ်းအနားမှာကိုရိုင်းတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကစွမ်းအရှင်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုကိုတတ်နိုင်သလောက်အကာအကွယ်ပေးခဲ့ကြတဲ့ဒေသခံရွာသူရွာသားတွေကိုလည်းကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။အရင်စေစွမ်းရလက်ထက်2003ခုနှစ်မေလ30ရက်နေ့ကစကိုင်းတိုင်းဒီပရင်မြို့နယ်ကြည်ရွာနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ဦးတင်ဦးတို့လိုက်ပါလာတဲ့ရင်တန်းကိုအမည်မသိတဲ့စွမ်းအားရှင်အဖွဲ့ဝင်တွေအကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုကြောင့်မြန်မာပြည်သူတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကအံ့ဩတုန်လှုပ်ခဲ့ကြပါတယ်။ဒီတိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီတေဆုံးပြီးယာနဲ့ချီဒဏ်ရာရခဲ့တယ်လို့လူအခွင့်ရေးနဲ့ဥပဒေစိုးမိုးရေးလှုပ်ရှားနေတဲ့အဖွဲ့တွေကခန့်မှန်းထားပါတယ်။ဒီဖြစ်ရပ်ကိုထုတ်ဖော်အရေးယူတာမျိုးမရှိသေးတာကြောင့်လက်ရှိအစိုးရမှာတာဝန်အပြည့်ရှိတယ်လို့ဒီတိုက်ခိုက်မှုမှာကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းအဖွဲ့ဝင်တအုပ်ဖြစ်ပြီးလက်ရှိအမေရိကန်တီထောင်စုမှာနေထိုင်နေတဲ့မခင်အေးမြင့်ကပြောပါရယ
်ဒီအုပ်ချုပ်သူအစိုးရကခုချိန်ထိအောင်ကိုဘာမှလုံခြုံမပေးသေးဘူးဒါပေမဲ့သူတို့ရဲ့ဆက်နှစ်တာပြည့်သွားတယ်သူတို့ရဲ့လုံပုံကိုင်ပုံပုံစံတွေဟာပြည်သူတွေကိုဒီမိုကရေစီဘက်တော်သားတွေကိုနှိမ်နှင်းချေဖြတ်တဲ့ပုံစံတွေရတော့ခုချိန်ထိအတူတူတွေပဲဆင်တူတွေပါပဲဒေါက်ခင်ဝင်းသေဆုံးမှုလက်ပောင်းတောင်အကျန်းဖက်ခံရမှုတွေပြီးတော့အခုနောက်ဆုံးဖြစ်ပေါ်နေတဲ့ကလေးတွေရဲ့ကျန်းဖက်ခြင်းခံရပြီးတော့ကလေးတွေပြူစားရပြီးတောင်းမှအဲ့ဒီဖြစ်စဉ်တွေအကုန်လုံးကအမားတို့ရေပဲရင်အရေးခင်းမှာဖြစ်ပေါ်နေတဲ့သူတို့လုံရုံးလုံစင်ရဲ့စနစ်တွေနဲ့ပဲလုံနေတယ်အဲ့တော့ဒီအုပ်ချုပ်သူစစ်ဆိုးရပဲအဲ့ဒီကိစ္စတွေကိုလုံနေတယ်ဒါကြောင့်မို့သူတို့ကိုယ်တိုင်လုံတဲ့ကိစ္စဖြစ်တဲ့အတွက်ကြပဲရင်လောက်ချံမှုရေးချင်းရလဲသူတို့ပေါ်မကြနိုင်တာဖြစ်ပါလေ
ဒီအကြက်ပဲတိုက်ခိုက်မှုနဲ့ပတ်သက်လို့တရားစွဲဆိုနိုင်ဖို့အသင့်ပြင်ဆင်ထားတယ်လို့တိုက်ခိုက်မှုမှာကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းအဖွဲ့ဝင်တအုပ်ဖြစ်ပြီးလက်ရှိအမေရိကန်တီထောင်စုမှာနေထိုင်နေတဲ့ဒေါ်ညွန့်ညွန့်ကပြောပါတယ်
အနီးညွန့်မှလည်းအထောက်ထားတွေကတော့အများကြီးရှိဘူးပေါ့နော်အထောက်ထားတွေအကုန်လုံးရှိတယ်အနီးညွန့်လည်းမြင့်မြင့်တက်တက်တွေလည်းရှိတယ်အမတို့ဘေးကဆိုက်ကလေးကလေးတွေပါလေအကုန်ရိုက်ခံရတယ်။အမတို့ကအမောပါတဲ့အတွက်ပါရိုက်ပြီးတော့မနာဘူးဆိုပြီးတော့တယောက်ချင်းတယောက်ချင်းအကုန်လုံးအပေါ်ကနေရိုက်ခံတယ်။အနီညွန့်ကိုကျတော့ရိုက်ပြီးရတဲ့10ဘေးလောက်15ဘေးလောက်ကိုဆွဲခေါ်ရတယ်။အရသား2ယောက်နဲ့ပစိုးခွင်းတိုင်းနေနေအဲ့ထက်မှကြောက်ခဲတွေထားတယ်ဒုတ်တွေပါတယ်။အဲ့နဲ့အနီညွန့်လည်းရိုက်တယ်။အနီညွန့်တို့အဖွဲအကုန်လုံးကပင်ရင်းကြီးတွေအကုန်လုံးကိုကြောရတယ်ဓာတ်တွေခေါ်ထားတယ်။အကုန်လုံးအနီညွန့်တို့ရှိမှအင်းကြီးမပါသလောက်ရှိရဲ့အကုန်လုံးယောက်ျားမိန်းမအကုန်လုံးဓာတ်နဲ့ခွဲပစ်တယ်။
ဒီပရင်တိုက်ခိုက်မှုပြပြချင်းစစ်အစိုးရဟာဒေါက်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးနေအိမ်အကျယ်ကျုပ်ချထားခဲ့တယ်လို့ဥတည်ဦးအပါဝင်အဖွဲ့ဝင်အများအပြားကလည်းနှိရှေထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ရှင်